ပြည်သူ့စိုးရအဖွဲ့အတွက်အသက်ခံအမဲ့ဝင်ကြီးတဲ့နှစ်ဦးနဲ့စင်းစစ်ချုပ်ရှင့်နေချုပ်အမိစင်းရွေကိုသမရဦးထင်ကျော်ကဒီကနေ့ပြည်သူ့လူထုမှာအမိစင်းတင်သွင်းပါတယ်။အမိစင်းတင်သွင်းခံရတဲ့ပုံကိုရဟာအရင်အစိုးရဟောင်းမှာအကြီးတဲ့အရာရှိတာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်တာကိုထောက်ပြပြီးတော့လူဟောင်းမူဟောင်းနဲ့အပြောင်းအလဲကိုဖော်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည နောက်လျှက်စစ်နဲ့စွန့်အင်ဝင်ကြီးအဖြစ်ဥဖေးစင်ထွန်းတို့ကိုခန့်အပ်ဖို့တမရဦးထင်ကျော်ကလွှတ်တော်ကိုအမည်စင်တင်သွင်းပါတယ်။တမရဦးထင်ကျော်တင်သွင်းတဲ့အစိုးရအဖွဲ့ဝင်ပြည်ထောင်စုဝင်ကြီးနှစ်ဦးနဲ့ရှင်းနေချုပ်တို့ကအရင်အစိုးရရဲ့အကြီးတန်းအရာရှိကြီးတွေဖြစ်ပါတယ်။ဒီအပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်အမှားဦးအောင်ကြည်ညွန့်ကအခုလိုတုံ့ပြန်ပါတယ်
။ဒီစီလီလာပြီးတော့ကျွန်တော်တို့နော်ဟိုဒီကျွန်တော်ဟိုတော့အော်သမရာရောနောက်တော့စသဖြင့်နေနေရောပေါ့ဗျာသူအသေးလေးလေ့လာပြီးတော့မှစီစစ်ပြီးတော့မှတင်တာဖြစ်တယ်လို့အဲ့တော့အငယ်ဦးချင်းကတော့ခုနကတော့အဲ့လိုပြောတယ်လေဒါမျိုးအကောင့်ဆုံးနဲ့လက်ရှိရှိတဲ့အခြေအနေနဲ့အကိုက်အညီဆုံးလက်တော်ရေဆိုင်ရမယ်ဖြည့်ရှင်းရမယ်ဆောင်ရွက်ချက်တွေနဲ့အကိုက်အညီဆုံးဖြစ်အောင်စီစစ်ပြီးတော့ရွေးချယ်သွားတယ်လို့ပဲကျွန်တော်အဲ့လိုတော့ဟိုတုံ့တက်လို့ရပါတယ်ဗျာ
ပြည်ထောင်စုရှင်းနေချုပ်အဖြစ်ဘိုးချုပ်ဟောင်းဒုတိယရှင်းနေချုပ်ဟောင်းဦးထွန်းထွန်းဦးနဲ့ပြည်ထောင်စုစီးရင်စစ်ချုပ်အဖြစ်ရန်ကုန်စီးပွားရေးတက္ကသိုလ်အငိမ့်စားပါမောက်ခါဦးမော်တန်းတို့ကိုတမရဦးထင်ကျော်ကအမည်စင်းတင်သွင်းပါတယ်။လျှက်စစ်နဲ့စွန့်ရင်ဝင်းကြီးဌာနရဲ့ပြည်ထောင်စုဝင်းကြီးအဖြစ်အရင်အစိုးရစွန့်ရင်ဝင်းကြီးဌာနရဲ့မူဝါဒပိုင်းဆိုင်ရာအကောင့်ထည့်ဖို့တဲ့အကြီးအကဲအရှိဟောင်းတို့ကိုပြန်လည်ခန့်အပ်မဲ့အရေးကြောင့်မူဝါဒဟောင်းအတိုင်းပဲဆက်လက်အကောင့်ထည့်ဖို့မဲ့အရေးစိုးရိမ်ချက်တွေရှိပါတယ်။တဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူ Eco Dev အဖွဲ့ကဦးဝင်းမျိုးသူကအခုလိုပြောပါတယ
်အဲ့တော့ NLD မှာလည်း NLD policy ပြီးကြရှိတာဆိုတော့ဟိုကျွန်တော်မပြောတတ်ဘူးဟိုလက်ဖြေရအောင်လုပ်မယ်ဆိုတော့ရှိတာပေါ့ဒါပေမဲ့ဘလို့နည်းနဲ့ဆောင်ရမယ်ဆိုရဲ how ဆိုတော့သူတို့ရဲ့ဒီဟိုအဲ့မှာ manifestation နဲ့မှာတော့မတွေ့မိဘူးလို့ပဲပေါ့နော်အဲ့တော့မရှိဥဒိစေရင်ဘဝတော့ဟိုဆက်ပြီးကောင်းထက်ပေါ့မယ်အဲ့ဒီလာတဲ့လူကလည်းအဲ့လိုမှန်ခဲ့ရင်တော့အရင်လိုတုံးလုံးကြီးအဟောင်းနဲ့ပဲတွားမယ်လို့အဲ့လိုပဲခံမှန်းတာပေါ့
။ကျန်းစစ်နဲ့စွန့်အင်ဝင်ကြီးတဲ့လက်ထက်မှာအရင်အစိုးရဟောင်းလက်ထက်ကချမှတ်ထားတဲ့ကြောင်မီးသွေးအသုံးပြုလျှက်စစ်ထုတ်လုပ်မဲ့မူဝါဒကိုဆက်လက်အကောင့်ထည့်ဖော်လာမဲ့အနေအထားများရှိမလားဆိုတဲ့အပေါ်မှာလည်းတဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကြားမှာစိုးရိမ်မှုရှိပါတယ်။ဦးဝင်းမျိုးသူကအခုလိုဆက်ပြောပါတယ
်။ကျန်းစစ်မူဝါဒကဒီ energy production ကိုနော်ကျွန်တော်တို့ဒီ core power ကိုကျွန်တော်တို့ဒီတောင်ကြီးတရနေပြီးတော့ထုတ်လုပ်တဲ့ပမာဏကိုကျွန်တော်တို့က 20% လောက်ပြီးသူတို့တင်ဖို့ကြိုးစားနေတော့ဒါမှမဟုတ်လေဒီကောင်ကပဲဟိုသွားတော့မယ်လို့စိတ်ပိုင်းဖြတ်ပြီးရင်တော့တကဘာလုံးကဟိုရေးဆွဲနေတဲ့ဒီကဘာကရာလူလူပြောင်းလဲခြင်းဆိုင်ရာပေါ့နော်အော်ကျွန်တော်ဒီဒီနေ့လိုင်ရောညီထွေဖြစ်အောင်တော့ပြင်ဆင်ဖို့လုပ်တယ်ပေါင်းဝင်အောင်ကိုကအကြောင်းမီးသွေးကိုပဲရှို့ပြီးတော့လက်စစ်တပ်ယူတော့မယ်ဆိုအဲအကြောင်းမီးသွေးရှို့တာကိုကဘာလက်ခံအောင်လို့နော်အဲ့လိုမျိုးတရားဝင်လက်ခံအောင်လို့ပဲအဲလုပ်ကြတော့ပေါ့ဗျာ
ပညာရေးဝန်ကြီးအဖြစ်အမည်စင်းတင်သွင်းခံရသူကတော့ပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်မြို့သားပညာရေးဥပဒေစန့်ကျင်ဆန္ဒပြခဲ့မှုအတွင်းចောင်းသားတွေနဲ့တာဝန်ခံဆွေးနွေးခဲ့တဲ့ပညာရေးဝန်ကြီးဌာနရဲ့အကြီးအကဲအရာရှိတဦးဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဥတုတကပြောပါတယ
်ဒါအရင်သူကစနစ်ထဲမှာလူကြီးတယောက်ဖြစ်ခဲ့တဲ့ပြီးတော့အရင်စနစ်တုန်းကတော့သူကြီးဟိုအကြောင်းသားအပေါ်မှာရောတရားစီရင်မှုတွေအပေါ်မှာရောသူတရားတူတဲ့ကြောင်လုံးနိုင်မှာမရှိဘူးဆိုတော့သူပြီးရတယ်ပြောလို့ရတယ်ဒါပေမဲ့အခုအချိန်မှာတော့သူတို့က NLD ရနေပြီးတော့တာဝန်ခံလိုက်တဲ့အတွက်ပေါ့နော်သူဘယ်လိုပြင်ပြောင်းလဲလို့လုံလုံဆိုတော့သူကျတော့ကျွန်တော်တို့အသိပြီးတော့ပြီးတော့လင်းထားခြင်းမရှိဘူးခင်ဗ
ျလက်ရှိမှာဒေါအောင်ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုတည်းကပညာရေးလျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာန၂ခုကိုခွဲဝေပေးဖို့အတွက်သမရဦးထင်ကျော်ကပြည်ထောင်စုဝန်ကြီးနှစ်ဦးထပ်မံအစိုးပြုတာဖြစ်ပါတယ်။အမည်စင်တွင်တင်ခံထားရတဲ့ပြည်ထောင်စုဝန်ကြီးတွေရှင်းနေချုပ်နဲ့စင်းစစ်ချုပ်တို့ကတော့အင်္ဂါနေ့မှကျင်းပမဲ့လွှတ်တော်မှာကန့်ကွက်သူမရှိရင်အတီးပြုတ်နိုင်မှာဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့လောက်မှာပြည်ထောင်စုအစိုးရအဖွဲ့ဝင်တွေအဖြစ်ဂရုသစ္စာပြုနိုင်မှာဖြစ်တယ်လို့လည်းလွှတ်တော်အတိုင်းအဝိုင်းကပြောဆိုပါတယ်ရှင်။